ဩစတြေးလျနိုင်ငံတောင်ပိုင်းမှာဒါနဲ့ထိုးတိုက်ခိုက်မှုကျူးလွန်သူဟာအစ္စလာမစ်အကြမ်းဖက်ဝါဒီဖြစ်ကြောင်းအာဏာပိုင်တွေကပြောလိုက်ပါတယ်။ဩစတြေးလျနိုင်ငံဗီလိုက်မြို့မှာမနေ့စနေနေ့ကအသက်23နှစ်အရွယ်ဆီးရီးယားမျိုးသားတဦးကအနီးနားမှာတွာလာနေသူ6ယောက်ကိုနေကင်းကြောင်တောင်ဒါနဲ့လိုက်ထိုးတာကြောင့်အသက်14နှစ်အရွယ်လူငယ်အမျိုးသားတဦးသေဆုံးပြီးတော့9ယောက်ဒဏ်ရာရသွားခဲ့ပါတယ်။တိုက်ခိုက်မှုကျူးလွန်သူကိုတော့ချက်ချင်းလိုဖမ်းဆီးမိခဲ့တာပါ။ဩစတြေးလျသမ္မတအလက်ဇန်ဒါဗန်ဒါဘယ်လန်ကတော့ထိတ်လန့်တုံလုံးဖွဲရတိုက်ခိုက်မှုအဖြစ်ပြောဆိုခဲ့ပါတယ်။အပြစ်မရှိတဲ့သူတွေဒါနဲ့ထိုးတိုက်ခိုက်ခံရတဲ့အတွက်အလွန်ဒေါသထွက်မိတယ်လို့လည်းဩစတြေးလျပြည်ထောင်စုဝန်ကြီးဂျရတ်ခါနာကဒီနေ့ပြောပါတယ်။တိုက်ခိုက်သူဟာ IS အစ္စလာမ်အစိုးရအဖွဲ့တွေနဲ့ဆက်နွယ်မှုရှိပြီးအွန်လိုင်းကနေတဆင့်အချင်းတူတူတွင်းမှာပဲအစွမ်းရောက်ဝါဒီဖြစ်လာခဲ့တယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။တိုက်ခိုက်မှုဖြစ်ချိန်မှာအစားအသောက်ပို့တဲ့ကုမ္ပဏီတစ်ခုမှအလုလုနေတဲ့အသက်42နှစ်အရွယ်ဆီးရီးယားအလုပ်သမားတဦးကအဲ့ဒီတိုက်ခိုက်တဲ့သူစီကိုကားနဲ့တိုးဝင်ပြီးတော့ကျန်တဲ့သူတွေကိုကာကွယ်လိုက်တာကြောင့်အခြေအနေကဒီထက်မဆိုးသွားခဲ့တာဖြစ်ပြီးတော့အဆိုပါပုဂ္ဂိုလ်ကိုကျေးဇူးတင်တယ်လို့လည်းပြည်내အုပ်ချုပ်ရေးမှူးပီတာဂိုင်ဇာကပြောပါတယ်ခင်ဗျာ။